ရခိုင်ပြည်နယ်မှာတတော်ပြန်တိုက်ပွဲတွေစတင်ခဲ့ပြီးပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကနေဒီကနေ့အထိရခိုင်ပြည်တွင်းတရားဝင်ကုန်စည်စီးဆင်းမှုတွေရပ်တန့်နေစေဖြစ်ပြီးကုန်စည်ရှားပါးတာတွေကိုယ်စင်းလုံးအစမတန်မြင့်တက်တာတွေကိုဒေသခံတွေခံရတာလာပေါင်းများစွာရှိပြီးဖြစ်ပါတယ်။ဒီအပိုင်းဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေကအခြေခံစားကုန်တချို့ဝင်ရောက်လာပေမဲ့လည်းစားဝတ်နေရေးအခက်အခဲတွေကတော့ကြုံနေရဆဲပဲလို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုဆန်ကျော်ကပြောပြမှာပါ။
ရခိုင်ပြည်နယ်ဟာဒေသတွင်းအခြေခံစားသောက်ကုန်တွေအတွေ့ပြည်မကိုအဓိကမှီခိုနေရတဲ့ပြည်နယ်တစ်ခုဖြစ်ပြီးတကြောပြန်တိုက်ပွဲစတင်ခဲ့တဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကနေဒီကနေ့အထိရခိုင်ပြည်တွင်းကုန်စည်စီးဆင်းမှုတွေအလုံးကိုစစ်ကောင်စီကပိတ်ပင်ခဲ့ပါတယ်။ဒါကြောင့်လည်းပြည်နယ်အတွင်းမှာကုန်ပစ္စည်းရှားပါးတာတွေနဲ့ကုန်စည်နှုန်းအဆမတန်မြင့်တက်တာတွေကိုဒေသခံတွေလမ်းနဲ့ချီရင်ဆိုင်နေကြပါတယ်။ဒါပေမဲ့လည်းဒီလတွေအတွင်းကုန်တဲ့တချို့ကဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယကအခြေခံစားသောက်ကုန်တချို့ကိုလမ်းကြောင်းအမျိုးမျိုးနဲ့တင်ပို့ခဲ့ကြပါတယ်။ဈေးနှုန်းတွေလည်းအရင်နဲ့စာရင်အနည်းငယ်ဈေးကျလာတဲ့အကြောင်းရခိုင်ဒေသခံအမျိုးသမီးတူဦးက VOA ကိုပြောပါတယ
်။အခုနောက်ပိုင်းကျတော့ဘယ်လိုမျိုးဖြစ်နေလဲဆိုလို့ရှိရင်ဒီဖက်မှာကဟိုဟာဒီတလားအတိုးအတွင်းပေါ့နော်ဒီတလားအတိုးအတွင်းဟိုဟာလောက်မှဒီအခြေခံစားသောက်ကုန်တွေကဒီဟိုဈေးနှုန်းတွေတချို့ကုန်စည်ရင်းတွေဆိုလို့ရှိရင်ကျဆင်းလေးဟာတွေရှိတယ်ပေါ့နော်ဥမာဘယ်လိုမျိုးဟာတွေလဲဆိုလို့ရှိရင်အရှုံမုံတို့ဟိုကျက်သွင်းနေတို့ပေါ့နော်ကျက်သွင်းဖြူတို့ပြီးနောက်ပြီးတော့ဒီဂျင်းတို့ပေါ့နော်အဲ့လိုဟာမျိုးတွေဆိုလို့ရှိရင်လည်းဒီဈေးနှုန်းတွေကကျနေတဲ့ဟာတွေရှိတယ်ပေါ့နော်ဒါပေမဲ့လည်းဟိုဟာဒီတပိတ်တာက2000 3000အဲ့လိုဟာမျိုးလောက်တော့ကျတယ်ပေါ့နော်အဲ့လိုမျိုးတွေရှိတယ်
ကုန်စည်နှုန်းကျဆင်းလာတယ်ဆိုပေမဲ့အခြေခံစားသောက်ကုန်တချို့လောက်သာကျဆင်းလာတာဖြစ်ပြီးစေဝါနဲ့တခြားပစ္စည်းတွေဈေးနှုန်းတွေကတော့ဆက်လက်မြင့်တက်နေစေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်အလုတ်ကိုင်ခွင်လန်းတွေလည်းရှားပါးနေတဲ့အကြောင်းဒေသခံတွေရက်တည်ရေးဆက်လက်ခက်ခဲနေကြဆဲဖြစ်တယ်လို့သူကဆက်ပြောပါတယ
်။ဒီအခြေခံဟိုလက်လုံးလက်စားတွေအနေနဲ့ရောဒီပြလို့ရှိရင်လည်းဒီလူလက်တန်းစားအနေနဲ့ရောပေါ့နော်ဒီကုန်စည်နှုန်းတွေကအဲလိုမျိုးဟိုကျဆင်းတဲ့အပိုင်းကိုမရောက်သေးတဲ့အတွက်ကြောင့်မို့လို့အခက်ခဲကတော့ဟောရှိနေကြတယ်သူတို့လေးတွေပါအဲပြီးလို့ရှိရင်လည်းဒီဥမာဘယ်လိုမျိုးအခက်ခဲတွေဆိုလို့ရှိရင်လည်းဒီအခြေခံဒီမမတခါဒီဟိုဒီအမျိုးသားမရှိပဲအိမ်ထောင်ဦးစီးလုပ်နေတဲ့ဒီအမျိုးသမီးအိမ်ထောင်စုတွေဆိုလို့ရှိရင်လည်းအဲပို့ပြီးတော့အဲလိုဟာမျိုးတွေဆိုလို့ရှိရင်အခက်ခဲကပို့ပြီးတော့ဖြစ်တယ်ပေါ့
လက်ရှိမှာတော့နယ်စပ်ကုန်သွယ်ရေးလမ်းကြောင်းရှိတဲ့ဘူးတိရောက်မောင်တော်အပါအဝင်ရခိုင်ပြည်နယ်ကမြို့နယ်၁၄မြို့နယ်ကိုအာရခတ်တပ်တော် AA ကတိမ့်ပိုက်ထိန်းချုပ်ထားပါတယ်။ဒါပေမဲ့လည်းဒီကနေ့အထိနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတွေတရားဝင်ဖွင့်လှစ်နိုင်ခြင်းမရှိသေးပါဘူး။ရခိုင်ပြည်နယ်အတွက်လိုအပ်တဲ့အခြေခံစားသောက်ကုန်တွေကိုရခိုင်ပြည်နယ်နဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကခက်ခက်ခဲခဲတင်သွင်းနေရဆဲဖြစ်တဲ့အကြောင်းရခိုင်ကုန်သွယ်တယောက်ကဗီရီကိုခုလိုပြောပါတယ
်။ကုန်ကျစရိတွေကတအားများတယ်လေ။ပြန်လမ်းကြီးတွေကလည်းတော့အကျဉ်းနဲ့တော့အခက်တွေကတော့အများကြီးပါမျိုးစုံပါပဲကျွန်တော်တို့ဟိုဖြစ်နေတာလမ်းကြီးတွေကိုချောမွေးစီခြင်းနဲ့အဲ့လိုဆိုရင်တော့ပြည်သူတွေလည်းတက်တက်ကတုံးရမယ်ဟိုကုန်းပေတွေလည်းဟိုတက်ဟိုတက်တော့တက်တာနဲ့ခီးတော့လာလို့ရတာပေါ့
အာရခတ်တက်တော်အေကတော့သူတို့ထိန်းချုပ်နေမြေတွေမှာအုပ်ချုပ်ရေးလုပ်ငန်းတွေနဲ့ပြည်သူဝန်ဆောင်မှုလုပ်ငန်းတွေကိုလှုပ်ဆောင်နေပြီလို့ပြောဆိုထားပေမဲ့လည်းဒေသတွင်းကုန်စည်စီးဆင်းမှုနဲ့နယ်စပ်ကုန်သွယ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့တစုံတရာထုတ်ပြန်ထားတာမတွေ့ရှိရသေးပါဘူး။ဒါအပြင်လက်နက်ကိုက်တိုက်ပွဲတွေနှစ်နဲ့ချီကြာလာတဲ့ရခိုင်ပြည်နယ်ရဲ့စီးပွားရေးဟာလက်ပတ်မှုလုံးဝမရှိသလောက်နှိပါရက်တက်နေရဆိုပြီးကုလသမဂ္ဂအဖွဲ့အစည်းတွေကပြီးခဲ့တဲ့နှစ်ကုန်ပိုင်းကပြောဆိုထားပါတယ်။ပြိပကဆက်ပြီးကြာလာမယ်ဆိုရင်ဒေသခံပြည်သူနှစ်သန်းကျော်အငတ်ပေးဆိုင်မဲ့အနေရရှိနေတယ်လို့လဲကုလသမဂ္ဂအဖွဲ့အစည်းတွေကတတိပေးပြောဆိုထားပါတယ်ခင်ဗျာ